လေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ပြီးခဲ့တဲ့အပတ်ကနဲ့ဆက်ဆက်ပြီးတော့မြင်မိတာတွေတွေးမိတာတွေကိုပြောပြမှာပါပြီးခဲ့တဲ့ပတ်ကဧကန်းကောင်ကစုဖလားတွေဟာတူးချင်းရဲ့ထူးချွန်မှုကိုပေးအပ်တာအတိမတ်ပြုရတယ်များပါတယ်အသင်းအဖွဲ့ဆိုရင်တော့မှအဲ့ဒီအသင်းအဖွဲ့ဟာပုံသေးရှိတဲ့အသင်းအဖွဲ့မျိုးပါကဘာကြီးကိုဦးဆောင်နေတဲ့နိုင်ငံများမှာအဲ့ဒီလိုမဟုတ်ပါဘူးလူအဖွဲ့အစည်းကြီးတစ်ခုလုံးနဲ့လက်တွဲဆောင်ရွက်တဲ့သူတွေကိုအားပေးအားမြောက်ပြုတဲ့စနစ်မျိုးပါကျွန်တော်တို့လူ့ဘဝမှာပြဿနာဆိုတာရှောင်ဖဲလို့မရတဲ့တရားပါအဲ့ဒီမှာပြဿနာကိုဖြေရှင်းတဲ့သူတွေကိုရှာဖွေမွေးထုတ်ရတာပါပဲဒီကြားထဲကပဲပြဿနာဖန်တီးတဲ့သူတွေကိုလည်းမွေးထုတ်မိရတာဖြစ်နေတတ်ပါတယ်ကျွန်တော်တို့ဒီနှမျိုးကိုကွဲပြားဖို့ဖြေရှင်းသူကိုမွေးထုတ်ပြီးတော့ပြဿနာဖန်တီးသူတွေနဲ့အောင်စူးစမ်းနေကြရတာပါအဲ့ဒီထဲမှာမှတတိယနှမျိုးဖြစ်တဲ့ပြဿနာကာကွယ်သူတွေအဖြစ်တောင်မှတချို့တချို့သောနေရာတွေမှာမွေးထုတ်ဖို့စူးစမ်းနေကြပါပြီအခုအเจ้าနေမှာအုပ်စုဖွဲ့ခဲ့တဲ့ခေါင်းစဉ်လေးတွေပေးပြီးဆွေးနွေးခိုင်းတယ်မိဘတွေကအနောက်ကလာပြီးတော့ကြည့်ရတယ်အဲ့ဒီလိုစနစ်မျိုးတွေနိုင်ငံတကာမှာကျင့်သုံးနေပါပြီမိဘတွေကကြည့်တော့ကြည့်ရတယ်ဝင်ရောက်ပြီးတော့မပြောရပါဘူးအဲ့ဒီခါမျိုးမှာတယောက်တည်းထူးချွန်နေတာတွေ့ရင်ဆရာမတွေကပြန်ပြီးတော့စီစစ်ပါတယ်ဘာဖြစ်လို့သူတယောက်တည်းတို့ထူးချွန်နေတာလဲကြာနေလူတွေကဘာကြောင့်မလိုက်နိုင်ကြတာဘာကြောင့်တလောက်ကွာဟတာလဲအဲ့ဒါလိုပါအဲ့တော့ဒီနေရာမှာမွေးရပါပါရမီတို့ဘာတို့ပြောနိုင်ပါတယ်ဆွေးနွေးနိုင်ပါတယ်ကျွန်တော်တင်ပြနေခြင်းကသူတို့လူဖွဲ့စည်းရာကြံခဲ့တဲ့သူတွေကိုချမှတ်ထားခဲ့ပါဘူးလက်တွဲခေါ်တယ်ဆိုတဲ့အထိပယ်ကိုဆိုလိုပါတယ်အဲ့ဒီတော့ကျွန်တော်တို့စီမှာတော့အခုကြောင်းအချိန်ရာသီမှာတူးချင်းကိစ္စတွေအတွက်အမတန်ကြာများကြပါတယ်ကိုကလေးကိုထူးချုံအောင်ကိုကလေးကိုမဲမှဆိုးလို့အစသဖြင့်ဘယ်အခါမှဘယ်ဆရာမှဘယ်ကြောင်းမှဒီပြဿနာတွေတကယ်ကိုရှိပါတယ်အဲ့တော့အားလုံးကိုလွှမ်းခြုံပြီးတော့စဉ်းစားတဲ့နိုင်ငံတွေမှာတော့အမျိုးသားပညာရေးစနစ်ကိုပဲအာရုံစိုက်ကြပါတယ်ဒီနှစ်ပေါ်လေဆယ်တန်းအောင်စင်းထွက်တော့မယ်ဆိုတဲ့အခါကျတော့ငါကလေးဘာသာသွန်ဂုံလူထွက်ရင်အားလုံးကိုကြွေးမယ်ဆိုပြီးတော့ကြုံဝါနေတာတွေတွေ့ရပါတယ်ဒါတွေဟာတူးချင်းအတွက်ပဲစဉ်းစားနေတဲ့ကိစ္စလို့ကျွန်တော်ကမြင်ပါတယ်မကောင်းဘူးလားဆိုရင်ကျွန်တော်တို့ကကြိုးစားပါတယ်ဒါပေမဲ့တိတက်ပို့ပြီးတော့ကြည်ပြန့်တဲ့စဉ်းစားမှုမျိုးကိုလိုချင်လို့ကျွန်တော်ဆွေးနွေးနေခြင်းဖြစ်ပါတယ်အဲ့ဒီမှာကြောင်းအပ်တဲ့အခါမှာကအစမယိုးသားမှုတွေပါလာတာတွေ့ရပါတယ်ကိုယ့်ရဲ့နေမြေမဟုတ်ဘဲနဲ့နေမြေကြော်ပြီးတော့အချင်ကြတဲ့အခါမှာမယိုးသားမှုတွေဝင်လာတော့တာပါပဲစသဖြင့်ပေါ့လေကြောင်းကားကိစ္စကျွန်တော်တို့အမြဲပြောနေတဲ့ကလေးတယောက်ကားတစီးနဲ့ဒီမြို့တော်ကြီးပိတ်နေရတဲ့ကိစ္စမျိုးကအထီးပေါ့လေသဘောတူရခက်လိုက်နာရခက်ညင်းဆိုင်ရခက်ပြဿနာတွေကျွန်တော်တို့မြင်နေရပါတယ်တနေ့ကနေနေ့တိုင်းကျွန်တော်တို့ပန်းညံထဲမှာကလေးတွေအတွက်ပွဲလန်းကလေးတွေလုပ်ပေးပါတယ်အဲ့ထဲမှာစောင်းရင်ပြပွဲတွေလည်းပါပါတယ်တဦးချင်းအလိုက်ဆိုရင်ကလေးတွေကကြပြတက်ရွတ်တာပုံဆွဲပြတာပုံမြင်တွေပြောပြတာဒါပေမဲ့ကျွန်တော်သတိထားမိပါတယ်အုပ်စုလိုက်စောင်းရင်ပြကြတဲ့ပွဲမျိုးကြမှာတကယ်ပြောစရာကောင်းတယ်ဆိုတာကိုပို့ပြီးတော့တွေ့လာရပါတယ်အိမ်မှာမိဘတွေကသင်ပေးတဲ့အတိုင်းအလွတ်ကျက်ပြီးတော့လူလေကောင်ကြတော့အဲ့ဒီကြပြားတွေယူအဲ့ဒီပုံတွေထိုင်ပြောအဲ့ဒီပုံကိုအဲ့လိုဆွဲပြဆိုတဲ့အခါမျိုးကကြာနဲ့ကလေးတွေကညင်းငွေကြပါတယ်ကျွန်တော်ဘယ်မှာသတိထားမိလဲဆိုတော့ကလေးတွေကိုအုပ်စုဖွဲ့ပြီးတော့ဟိုဘက်အုပ်စုဒီဘက်အုပ်စုပျော်ပျော်ကြီးပြိုင်ကြတဲ့အခါမျိုးမှာကလေးတွေအမှန်တမ်းမှကိုနှစ်ချိုက်တာကိုတွေ့ရပါတယ်ဒီလိုပဲရှေ့ဆုံးကကလေးကနေပြီးတော့ပေါင်ချားကနေပြီးတော့ပစ္စည်းတစ်ခုကိုနောက်ကိုပေးတယ်နောက်ကကလေးကယူပြီးတော့သူ့ပေါင်ချားကနေနောက်ကိုထုတ်ပြီးတော့ပေးရတယ်အဲ့လိုမျိုးမှတော့မှသူတို့ဟာငါတယောက်တည်းထူးချွန်နေလို့မရဘူးငါနောက်ကငါတစ်ဖွဲ့လုံးငါတစ်သင်းလုံးထူးချွန်မှရမယ်ငါတစ်သင်းလုံးနှင်းမြန်တွက်လက်မှရမယ်ဆိုတဲ့အတွေးတွေနဲ့ပြောင်းလဲလာတာကိုတွေ့ရပါတယ်အဲ့ဒီပွဲတွေမှာညာရင်ချို့ထဲတဲ့ကလေးတွေမှာဝင်ပြီးတော့ပျော်နေတာကိုတွေ့ရပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဟာသူတို့ပါအရာဝင်လာတယ်လို့တွေ့ရလို့ပါခုနလိုတူးချင်းပြနေတဲ့နေရာမျိုးမှာကလေးတွေကတဖြည်းဖြည်းနဲ့ဝေးသွားသလိုခံစားရပါတယ်အဲ့ဒီမှာမိဘမဲ့ကလေးတွေလည်းကျွန်တော်တွေ့ရပါတယ်သူတို့ကိုဗဲမိဘတွေကသင်ပေးနိုင်မှာလဲနှုတ်တဲ့ရရကြက်တူရင်းများလို့ကြပြောက်ဒီလိုဆိုခြေတော့ကိုဒီလိုစောင့်ဆိုပြီးမသင်ပေးနိုင်ပါဘူးအများနဲ့စုပေါင်းပြီးတော့စောင့်ရပြတဲ့နေရာမှာကလေးတွေကဝင်ပါနိုင်တာပါခုနပြောတဲ့မိဘမဲ့ကလေးတွေမအားလက်တဲ့ကလေးတွေအားလုံးဟာအများနည်းတူငါလဲစွားနိုင်တယ်ဆိုတဲ့စိတ်မျိုးကိုရလာတာတွေ့ရပါတယ်အဲဒါကြောင့်လောကကြီးမှာပြဿနာကိုဖြေရှင်းသူတွေပေါ်လာတာကောင်းပါတယ်ပြဿနာဖန်တီးသူတွေနဲ့တဲ့နဲ့အောင်တော့အတ္တကိုလျှော့ကြရမှာပါအတားရှော့ဖို့ဆိုတဲ့ကိစ္စမှာငါတယောက်တည်းအတွက်လို့မစင်စားဘဲနဲ့ငါတို့အားလုံးအတွက်လို့စင်စားတဲ့သူတွေဟာအတ္တကိုလျှော့ပါမယ်အဲဒီကမှတစ်ဆင့်နောက်ဆုံးအမြင့်ဆုံးဖြစ်တဲ့ပြဿနာကိုကာကွယ်တားဆီးနိုင်သူတွေအဖြစ်လဲအဲ့ဒီစိတ်အဲ့ဒီအခြေခံနေနဲ့ပဲသွားရမယ်လို့ကျွန်တော်ကတော့ယုံကြည်နေမိပါတယ်